ထရမ့်အစိုးရရဲ့လူဝင်မှုကြီးကြပ်ရေးနဲ့နယ်စပ်ရေးရာမူဝါဒတွေကိုကြီးကြပ်ခဲ့သူမက်ကင်ဘီအောင်စုအမိမြေလုံခြုံရေးဝန်ကြီးခရစ်စတင်နီလ်ဆန်ကိုဒီသတင်းပတ်မှာယာတုကနေနှုတ်ထွက်မှာဖြစ်တာကြောင့်ထရမ့်အစိုးရဖွဲ့တွေကယာတုအကြီးဆုံးနဲ့ဩဇာအလွှမ်းမိုးနိုင်ဆုံးနေရာတစ်ခုလွတ်လပ်သွားမှာဖြစ်ပါသည်။အကောက်ခွန်ဌာနအကြီးကဲကေဗင်မက်အလင်းကအမိမြေလုံခြုံရေးယာယီဝန်ကြီးဖြစ်တာဝန်ထမ်းဆောင်မယ်ကြောင့်ထောက်ကပြောပါသည်။ဒါဟာအမိမြေလုံခြုံရေးဌာနအတွင်းမှာခေါင်းဆောင်ယာတုအပြောင်းအလဲတွေကတခုဖြစ်ပြီးတော့တချို့ဝန်ထမ်းတွေလည်းဒီရက်ပိုင်းမှာယာတုကလည်းနှုတ်ထွက်ကြပါသည်။အမေရိကန်အထူးလုံခြုံရေးအကြီးအကဲ Randolph Tex Ellis ယာတုကနေပြီးတော့နှုတ်ထွက်မယ်အကြောင်းကိုလည်းအင်ပီရိုကတင်လာနေတဲ့လောကကြီးညာခဲ့တာပါ။လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဦးစီးဌာန ICE ရဲ့ညွှန်ကြားရေးမှူးဖြစ်ခန့်အဖို့ Ronald Vidia လို့ကိုတမတ်ထရမ်ကထောက်ခံထားခဲ့ပေမဲ့ပြီးခဲ့တဲ့ဇင်ဘတ်တုန်းကတော့သူ့ထောက်ခံချက်ကိုပြန်ရုပ်သိမ်းလိုက်တဲ့အကြောင်းထရမ်ကကြေညာပါတယ်။လူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲ L. Francis Sisna ကလည်းမကြာခင်မှာယာတုကနေနှုတ်ထွက်မဲ့အကြောင်း New York Times သတင်းစာမှာတင်လာနေတဲ့ကောင်ဖော်ပြထားပေမဲ့ဒါကိုအင်ပီရိုကရောလူဝင်မှုကြီးကြပ်ရေးဌာနကပါတည်ပြထားတာတော့မရှိသေးပါဘူး။